တောတရှင်ကဗျာချစ်သူများမင်္ဂလာပါခင်ဗျာကဗျာဆိုတာဘဝရဲ့ထင်ဟာချက်တစ်ခုသာဖြစ်တယ်လို့ဆိုကြပါတယ်တနည်းအားဖြင့်လူတွေရဲ့အတွေးအမြင်ချစ်မှုမုန်းတီးမှုအစရှိတဲ့လူတွေရဲ့အခြေအနေအရရက်ကိုထင်ဟာတာကဗျာပါပဲဒါဆိုရင်လူတွေရဲ့ဘဝအခြေအနေတွေကိုသိခြင်းရင်ကဗျာတွေကိုဖတ်ကြရမှာပေါ့ဒီနေရာမှာကဗျာရဲ့ထူးခြားချက်ကလေးတစ်ခုရှိပါတယ်လူတွေအကြောင်းသိခြင်းရင်ဝတ္ထုဖတ်လူတွေရဲ့ရင်ခုန်သံကိုကြားခြင်းရင်တော့ကဗျာတွေကိုဖတ်ပါဆိုတဲ့စကားပါဒီလိုဆိုပြန်တော့ကဗျာဆိုတာလူတွေအကြောင်းလူတွေရဲ့ဘဝအဖြစ်အပျက်တွေကိုထင်ဟပ်တာဖြစ်တယ်ဆိုတဲ့ဒီနေရာမှာကဗျာဆိုတာလူတွေရဲ့စိတ်ထဲနှလုံးသားထဲဖြစ်ရှိနေတဲ့အခြေအနေကိုသာမကလူတွေရဲ့ခံစားချက်ကိုပါထင်ဟပြတာကဗျာဖြစ်တယ်လို့ပြည့်စုံအောင်တဆင့်တက်ပြီးပြောကြသတ်မှတ်ရပါလိမ့်မယ်မှန်ပါတယ်နှလုံးသားမပါကဗျာမဖြစ်ခံစားမှုအထွတ်ထိပ်ရောက်လေလေကဗျာတွေကလည်းကောင်းလေလေပါပဲလူတွေအကြောင်းတင်မကလူတွေရဲ့ရင်တွင်းခံစားမှုအခြေအနေအထိသိနိုင်တာဟာကဗျာပါပဲဆိုပါတော့ကျွန်တော်တို့နိုင်ငံလူများစုကြီးရဲ့အခြေအနေစိတ်နေစိတ်ထားရင်တွင်းခံစားချက်ဒါကိုသိကျင်တယ်ဆိုပါတော့လူများစုကြီးရဲ့ဘဝအခြေအနေတွင်သာမကအဲ့ဒီဘဝတွေကိုထင်ဟပ်တဲ့ခံစားချက်အနေထားသိကျင်ထိတွေ့ကျင်တယ်ဆိုပါတော့ဒါဆိုရင်ကျွန်တော်တို့ကဗျာတွေကိုရှာဖတ်ကြပါတော့မယ်ဒီကနေ့ကျွန်တော်တင်ဆက်မဲ့ကဗျာဟာကျွန်တော်တို့ပြည်သူလူများစုကြီးရဲ့ဘဝနဲ့ရင်ခုန်သံကိုပြီးပြီးပြင်းပြင်းထင်ဟနိုင်တယ်ထင်လို့ကျွန်တော်လဲရှာဖွေထားလိုက်တာပါကဲဒါဆိုရင်ကျွန်တော်ရှာဖွေတွေ့ရှိထားတဲ့ကဗျာကိုနားဆင်ကြည့်ကြရအောင်ပါကဗျာရဲ့အမိကသဘင်ရှိရှိစွန့်စားကမ်းများတဲ့ရေးဖွဲ့တဲ့ကဗျာဆရာကမိုးစောဖြစ်ပါတယ်။နားဆင်ကြည့်ပါ။သဘင်ရှိရှိစွန့်စားကမ်းများအကြီးကောင်အတွက်နှုတ်မှုန့်ဝယ်ဖို့မိမသဘင်ဖြတ်ရောင်းခဲ့တယ်။2006အငဲကောင်အတွက်အားစေးဝယ်ဖို့ကျွန်တော်သဘင်ဖြတ်ရောင်းခဲ့တာ2010လူတွေပေါ်အမျက်မထောက်တတ်ခဲ့လို့ကိုယ်သဘင်ကိုဖြတ်ရောင်းခဲ့ရတယ်အိန္ဒိယကကြောက်ကတ်ထုံရောင်းစားကြတဲ့လူသားတွေအကြောင်းဖတ်ရတော့ကျွန်တော်ကြောက်ကတ်ကိုကျွန်တော်ပြန်စမ်းခဲ့မိတယ်ဟောဒီနဲ့ရှိုင်းပြီးရှည်လျားလွန်းတဲ့ကြောက်ဟာကျွန်တော်ခုံချခဲ့တဲ့ကျွန်တော်အိမ်ယာဖြစ်တယ်သောတာရှင်ကဗျာချစ်သူများခင်ဗျာမိုးစော်ရဲ့သဘင်ရှိရှိစွန့်စားကမ်းများကဗျာကိုနာစင်ပြေးကြတဲ့အခါကဗျာတဲကကဗျာဆရာရဲ့ခံစားချက်ရင်ခုန်သံကိုကြားလိုက်ကြပါရဲ့လားပထမ2006ခုနှစ်မှာနို့စိုးအရွယ်ပါအကြီးကောင်အတွက်နို့မှုဝယ်တိုက်เสียပတ်စံမရှိလို့သူဇနီးဖြစ်သူရဲ့သဘင်ကိုဖြတ်ရောင်းခဲ့ရတယ်ဒုတိယ2010ခုရောက်တော့ပါအငဲကောင်မကြမ်းပါလို့ဆေးဘိုးအတွက်ဖခင်ဖြစ်သူသူ့သဘင်ကိုဖြတ်ရောင်းရပြန်တယ်လို့ရေးပါတယ်ဒီလိုနဲ့သူတို့မိသားစုလေးအခက်အခဲမျိုးစုံအဆုံးမတတ်နိုင်ရတဲ့ဆင်းရဲဒုက္ခတွေကိုရေးပါတယ်ကဗျာဆရာမိုးစောဒီကဗျာကိုရေးခဲ့တာဟာ2011ခုနှစ်မှာရေးခဲ့တာပါကဲဒါဆိုရင်အခု2023ကဗျာဆရာမိုးစောရဲ့မိသားစုအခြေအနေဘယ်လိုများရှိနေမှာပါလေတောတာရှင်များခင်ဗျာမိုးစော်ရဲ့ကဗျာပုဂ္ဂလဒိဋ္ဌံကဗျာဖြစ်ပေမဲ့ဒီကနေ့ကျွန်တော်တို့တိုင်းပြည်လူများစုကြီးရဲ့ရင်ခုန်သံကိုကိုစားပြုတဲ့ဓမ္မဒိဋ္ဌံကဗျာဖြစ်ခဲ့ပါပြီတောတာရှင်များကျွန်တော်တို့တိုင်းပြည်ပြည်သူအများစုကြီးရဲ့ဘဝတွေကိုစာနာနားလည်နိုင်ကြပါစေကျွန်တော်ငြိမ်းဝေပါ